ပိုင်ဆိုင်မှုတွင်ညင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာပြပကလေးရင်တွေကိုစောင့်ကြည့်ပိုင်ခွင့်ရှိမဲ့လေချောင်းကာကွယ်ရေးဆိုင်ရာခွဲခြားစစ်ဆေးရေးစုံနယ်မြေတစ်ခုကိုတည်ဆောက်ဖို့တရုတ်နိုင်ငံကအသင့်ဖြစ်နေပြီလို့ နိုင်ငံပိုင်အဖွဲ့အစည်းတစ်ခုကတတိပေးလိုက်ပါတယ်။ဒါပေမဲ့လည်းအစီအစဉ်ဟာလေချောင်းသွားလာမှုတွေကိုတားဆီးနိုင်မှာမဟုတ်ဘဲတခြားနိုင်ငံတွေအနေနဲ့ဒေါသထွက်စရာသာဖြစ်လိမ့်မယ်လို့လည်းဆန်းစစ်သူတွေကမြင်ကြပါတယ်။အစီအစဉ်အရညင်းပွားနေတဲ့ပင်လယ်ပြင်မှာနိုင်ငံသားတမောတွေသွားလာမှုကိုထိန်းချုပ်မဲ့ခြေလှမ်းတွေလည်းဇက်တိုက်လိုက်ပါလာမှာဖြစ်ပါတယ်။ဒါဟာဆိုရင်တရုတ်နိုင်ငံကရ ောင်တရုတ်နိုင်ငံကသူပိုင်ဆိုင်ကြောင်းပြဖို့ယူရနေတာကိုပြသရာရောက်ပါတယ်။အငင်းပွားနေတဲ့ပင်လယ်ပြင်မှာပြီးခဲ့တဲ့နှစ်အတွင်းအမေရိကန်ကကင်းလက်ထောက်လန်းမှုပေါင်းခန့်မှန်းခြေအကျဉ်း900လောက်ရှိခဲ့ပြီးတော့ဒီလိုလုံရက်တွေကိုမရက်ဘူးဆိုရင်တရုတ်နိုင်ငံအနေနဲ့လေကြောင်းကာကွယ်ရေးစုံနယ်မြေတိစောက်ဖို့အသင့်ရှိနေတဲ့အကြောင်းတရုတ်ဆိုရပိုင်းတောင်တရုတ်ပင်လယ်ပြင်လေလာရေးဆိုင်ရာသုတေသနဌာနကပြောဆိုခဲ့တာပါ။အမေရိကန်ဆိုရကတော့တရုတ်နိုင်ငံရဲ့အိမ်နီးချင်းနိုင်ငံတော်တော်များများနဲ့မဟာမိတ်ဖွဲ့ထားသလိုတောင်တရုတ်ပင်လယ်ပြင်တွင်နေရာတော်တော်များများကိုလည်းနိုင်ငံတကာရေးပိုင်နဲ့အဖြစ်သားအသိမှတ်ပြုထားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ဟာတရုတ်နိုင်ငံရဲ့အင်အားကြီးထွားမှုကိုထိန်းချုပ်ဖို့စူးစမ်းတဲ့လုပ်ရဖြစ်တယ်လို့ပြောဆိုနေတာဖြစ်ပါတယ်။